အီတလီနိုင်ငံကိုရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာမနေ့တနင်္လာနေ့တုန်းကရောမမျိုးကဗာတီကန်ဖျားကျောင်းတော်မှာပိုဟန်မင်းကြီးဖရန်စစ်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အမုန်းတရားတွေအကြောက်တရားတွေဟာလူသားတို့ရဲ့တန်ဖိုးနဲ့နေထိုင်မှုဘဝတွေကိုရုတ်ကျစေတယ်ဆိုတဲ့ပိုဟန်မင်းကြီးရဲ့ပြောဆိုချက်ဟာသူ့နဲ့တသဘောတည်းဖြစ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်ဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဟာအကြောက်တရားလွန်ကဲမှုကြောင့်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အီလီနိုင်ငံခီးစဉ်အတွင်းမနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်ဆန်းစုကြည်ပြောခဲ့တာတွေကိုကိုသားညွန့်ဦးကအနှစ်ချုပ်တင်ဆက်ပေးပါပါ
။ဒေါက်ဆန်းစုကြည်ရဲ့ဒီမိုကရေစီရေလှုပ်ရှားဆွမ်းမှုတွေပေါ်မှာကမ္ဘာရိုမန်ကက်သလစ်ဘာသာဝင်တို့ရဲ့အကြီးအကဲပိုဟန်မင်းကြီးဖရန်စစ်ကဆန္ဒထောက်ခံမှုပေးခဲ့တယ်လို့ဗာတီကန်ပြည်ညာရေးဌာနညွှန်ကြားမှုဖုံးတော်ကြီးဖက်ဒရီကိုလွန်ဘဒီကပိုဟန်မင်းကြီးနဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးမှသတင်းထုတ်ပြန်ပါတယ်။ပိုဟန်မင်းကြီးနဲ့ဒေါက်ဆန်းစုကြည်တို့ကြားမှာအလွန်ကိုညီမျှတဲ့သဘောထားရှိကြတယ်လို့ဖာသာဖရန်ဒရီကိုလွန်ဘဒီကပြောပါတယ်။သူတို့နှစ်ဦးယင်းဤပွင့်လင်းစွာဆွေးနွေးကြရတဲ့အထက်မှာဘာသာတရားချင်းချင်းကြားမှာဆွေးနွေးတာတွေအပြန်အလှန်ဆက်ဆက်တွေ့ဆုံကြဖို့ကိစ္စရပ်တွေလည်းပါဝင်ပါတယ်။ဒီနောက်ပိုင်းဒီရောမမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့မနေ့ကဒီမနေ့ပိုင်းပုံဟန်မီကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာသူနဲ့တဘောတည်းရှိခဲ့ပါတယ်လို့ဒေါက်ဆန်းစုကြည်ကသတင်းတောက်တွေကိုပြောသွားပါတယ
် And certainly this morning the Holy Father made a point with which I couldn't agree more that such emotions as hatred
ဒီမနေ့ပုံဟန်မီကြီးမိန့်သွားတဲ့အချက်ကိုကျမသိကိုသဘောတူပါတယ်အမုန်းတရားနဲ့အကြောက်တရားလိုလူစိတ်ခံစားချက်တွေဟာဘဝမှာစိတ်ဆင်းရဲမှုကိုဖြစ်စေတဲ့ဆိုတဲ့အချက်ပါလူကုန်တိခါကိုလည်းကြဆင်းစေတာဖြစ်ပါတယ်မေတ္တာနဲ့နားလေတိခါမှုလိုအဖြူသဘောဆောင်တဲ့စိတ်ခံစားချက်တွေအပေါ်ကျမတို့တည်ဆောက်ယူဖို့လိုအပ်ပါတယ်ပုံမကောင်းမွန်တဲ့ကဘာကြီးဖန်တီးနိုင်ရေးအတွက်ကျမတို့အထူးတကားလက်တွဲဆောင်ရွက်လိုတဲ့စိတ်ဆန္ဒနဲ့တန်တိတ်ထန်ခိုင်မာမှုရှိဖို့လိုအပ်ပါတယ
်သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒီအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံတည်းဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကိုသတင်းတော်တွေကဝိုင်းပြီးတော့မေးမြန်းခဲ့ကြပါတယ်အကြမ်းဖက်မှုတွေအမုန်းတရားတွေနဲ့ပတ်သက်လို့သူ့အနေနဲ့ရှုံချပြီးမယ်လို့အကြောက်တရားလွန်ကဲပြီးတော့ဖြစ်ကြတာကြောင့်လူတွေကတော့သူ့အနေနဲ့အပြစ်မပြောလို့ဘူးလို့ဒေါက်ဆန်းစုကြည်ကဖြေသွားပါတယ်
I condemn all violence and all hatred I think you've got to get that clear but I don't condemn any people at allbecause whatever is happening in Burma now is happening a lot out of fear the communities are afraid of one another
အမုန်းတရားမှန်သမျှကိုကျမပြစ်တင်ရှုံချပါတယ်ဒီနေရာမှာကျမအနေနဲ့ရှင်းရှင်းပြောလိုတာကမြန်မာနိုင်ငံမှာခုဖြစ်ပျက်နေတာတွေဟာအကြောက်တရားကြောင့်မဟုတ်လို့လူတွေကိုကျမပြစ်တင်ရှုံချခြင်းမပြုလိုပါဘူးလူအဖွဲ့အစည်းတွေမှာတစ်ဖက်နဲ့တစ်ဖက်ကြောက်နေကြတာဖြစ်ပြီးဒီအကြောက်တရားကဆင်းလူတိုင်းဟာပြစ်တင်ရှုံချမှုအပေါ်မှာပဲဝိုင်းအာယုံစိုက်နေကြမယ်ဆိုရင်ဒီအကြောက်တရားဟာပျောက်သွားမှာမဟုတ်ပါဘူး။ကျမတို့ဖန်တီးပေးရမယ့်အခြေအနေကတော့လူတွေဟာတဦးနဲ့တဦးစကားပြောကြရမယ်။ကိုယ်လုံခြုံရေးအတွက်ကိုယ်စစ်ချရမယ့်အခြေအနေရှိကြရဖို့ဖြစ်ပါတယ်။လူတိုင်းကအမုန်းတရားပွားဖို့ကြိုးစားနေကြမယ်။အကြောက်တရားကြောင့်ဝိုင်းပစ်တင်ရှုံချကြမယ်ဆိုရင်ကျမတို့အားလုံးတို့အခြေအနေဟာဘယ်လို့မှကောင်းလာမှာမဟုတ်ပါဘူး။ကျမအနေနဲ့ဘယ်သူ့ကိုမှပစ်တင်ရှုံချခြင်းမပြုလိုပါဘူးလို့ပြောခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လို့အကျံဖဲလို့ရအားလုံးကိုတော့ကျမပြစ်တင်ရှုံချတယ်ဆိုတာကျမရှင်းရှင်းပဲပြောခဲ့ပါတယ်။မုန်တိမှုအားလုံးကိုကျမရှုံချပါတယ်။ကျမတို့နိုင်ငံတွင်နေထိုင်လျက်ရှိကြတဲ့လူတွေအမျိုးမျိုးကြားစိတ်ဝမ်းကွဲစေတဲ့လို့ရအားလုံးကိုလည်းကျမပြစ်တင်ရှုံချပါတယ်
။ဒေါက်ဆန်းစုကြည်ဟာသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီမြန်မာနိုင်ငံတွင်နိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေတွေကိုလည်းအဓိကထားပြီးတော့ပြောသွားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီတိုင်းပြည်ဖြစ်လာဖို့ဆိုလို့ရှိရင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုမဖြစ်မနေဆောင်ရွက်သွားရမယ်ဆိုတာဒေါက်ဆန်းစုကြည်ကထပ်လောင်းပြောသွားပါတယ်
။ So unless we change the constitution there will be no guarantees of democratic rights if we do not change
ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘူးဆိုရင်ဒီမိုကရေစီအခွင့်အရေးရဖို့ဘယ်လို့မှအမခံချက်တွေရရှိမှာမဟုတ်ပါဘူး။ဖွဲ့စည်းပုံကိုမပြင်ဘူးဆိုရင်စစ်တပ်ဟာမြန်မာနိုင်ငံရေးမှာအခွင့်တုခံအစ်စ်မှာဆက်ရှိနေမှာဖြစ်တဲ့အတွက်နိုင်ငံရဲ့တခြားကဏ္ဍတွေမှာလည်းအလားတူအခွင့်အရေးကနေရာမှာဆက်ရှိနေမယ်ဆိုတဲ့သဘောဖြစ်ပါတယ်။နိုင်ငံရေးလောကမှာသမကစီးပွားရေးမှာရောလူမှုဖွံ့ဖြိုးတိုးတက်ရေးမှာရောဆက်ပြီးတော့စစ်တပ်ကနေရာယူသွားမယ်သဘောဖြစ်ပါတယ်
။လက်ရှိဒီဖွဲ့စည်းပုံထဲမှာတာသမီနိုင်ငံသားဖြစ်သူတွေတမရအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်ခွင့်မရှိတာကြောင့်ဒီဖွဲ့စည်းပုံတိုင်းသာဆိုရင်တော့ဒေါက်ဆန်းစုကြည်အနေနဲ့တမရအဖြစ်နဲ့ဝင်ရွေးခံဖို့မလွယ်ပါဘူး။ဒေါက်ဆန်းစုကြည်ကတော့ဒီဖွဲ့စည်းပုံအတွက်မှသူ့ကိုတမင်တကာအခုလိုကန့်သက်ထားတာလို့မြင်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာသူ့တမရဝင်ရောက်ရွေးခန့်နိုင်ဖို့အတွက် တကယ်ကိုဒီမိုကရေစီကျတဲ့ဖွဲ့စည်းပုံတရားဖြစ်လာဖို့အတွက်ရည်စူးတာပါလို့ဒေါက်တာဆန်ဆွကြည်ကသတင်းတောက်တကိုပြောခဲ့ပါတယ
် My objection to the constitution is not because it makes use of my family in order to disqualify me from the presidency
ကျမနေနဲ့ဖွဲ့စည်းပုံချိန်ကဥပဒေကိုကန့်ကွက်ရတာကကျမမိသားစုကိုအကြောင်းပြပြီးကျမသမရမဖြစ်ရလေအောင်ရေးဆွဲထားတဲ့အတွက်ကြောင့်မဟုတ်ပါဘူးပေဖွဲ့စည်းပုံချိန်ကဥပဒေမဆိုလူတဦးတယောက်ကိုရည်ရွယ်ပြီးရေးဆွဲထားတယ်ဆိုရင်မသင့်တော်ဘူးဆိုတဲ့အချက်ကြောင့်ပါပဲဖွဲ့စည်းပုံချိန်ကဥပဒေမှာအဲ့ဒီအပိုက်ဟာကျမကိုဥတီပြီးရေးဆွဲထားတယ်ဆိုတာကတော့တကယ်ကိုရှင်းပါတယ်ပေဖွဲ့စည်းပုံမဆိုအထွတ်သဖြင့်ဒီမိုကရေစီနီးကြတဲ့ဖွဲ့စည်းပုံဆိုရင်ဒီလိုနည်းနဲ့ရေးဆွဲဖို့မသင့်ပါဘူးဒီအချက်ကြောင့်ကျမတို့ကအဲ့ဒီအပိုက်ကိုကန့်ကွက်ကြတာဖြစ်ပါတယ်ကျမနေပဲပတ်သက်နေလို့မဟုတ်ပါဘူးချီကန်အဖြစ်ဒီမိုကရေစီနီးမကြတဲ့အနေအထားကြောင့်ကန့်ကွက်ရတာဖြစ်ပါတယ်
။ဒေါက်ဆန်ဆုကြည်ဟာဆိုရင်မနေ့တုန်းကတော့ဒင်းသာရှင်းလင်းပွဲကိုဒီအီတလီနိုင်ငံကြေးဝန်ကြီးအမ်မာဘိုနီနိုနဲ့အတူပြုလုပ်ခဲ့တာဖြစ်ပြီးတော့အီတလီဝန်ကြီးချုပ်အီရန်ကိုလက်တာနောက်သမ္မတဖြစ်တဲ့ဂီယိုဂီယိုနပိုလီတန်နိုတို့နဲ့လည်းဒီမနေ့ကတီးသန့်တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အီတလီနိုင်ငံအနေနဲ့အင်တိုက်အားတိုက်ကူညီဆောင်ရွက်သွားပါမယ်လို့အီတလီဝန်ကြီးချုပ်ကဒေါက်ဆန်ဆုကြည်ကိုကတိပြုပြောဆိုသွားခဲ့ပါတယ်။ဒါပြင်မနေ့ညပိုင်းမှာတော့အီတလီလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းဒေါက်ဆန်ဆုကြည်တို့တွေ့ဆုံခဲ့ပါတယ်ခင်ဗျာ